မြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံဖြစ်တယ်လို့ CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်ရေးအဖွဲ့ကဇန်နဝါရီလ18ရက်နေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ3နှစ်ကြာလာတဲ့အချိန်မှာသတင်းလွတ်လပ်ခွင့်အခြေအနေတွေဘယ်လိုရှိနေပါသလဲဆိုတာကိုရန်ကုန်ကနေစူးစီးတင်ပြထားတာကိုမက်မြတဇင်အောင်ပြောပြပေးပါမယ်။
2023ခုနှစ်တွင်သတင်းသမားအများဆုံးဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးမြန်မာကဒုတိယအများဆုံးဖြစ်တယ်လို့ CPJ ရဲ့အမှုဆောင်အရာရှိ Jody Ginsberg ကပြောပါတယ်။
In 2023 the top 5 jailers of journalists were China, Myanmar, Belarus, Russia and Vietnam.
2023ခုနှစ်အတွင်းသတင်းထောက်တွေကိုအများဆုံးဖမ်းဆီးခဲ့တဲ့၅နိုင်ငံဟာတရုတ်, Myanmar, Belarus, Russia နဲ့ Vietnam တို့ဖြစ်ပါတယ်။ဒီနိုင်ငံတွေဟာကမ္ဘာမှာနှစ်အတော်ကြာကြာသတင်းသမားတွေအများဆုံးဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါဟာအာဏာရှင်အစိုးရတွေအနေနဲ့သတင်းသမားတွေရဲ့အသံတွေတိတ်သွားအောင်ဥပဒေကိုအလွဲသုံးစားလုပ်နေတဲ့ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်
။ကမ္ဘာတစ်ဝှမ်းမှာပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့သတင်းသမား320ဖမ်းဆီးခံထားရပြီးဒီထဲမှာတရုတ်နိုင်ငံက44ယောက်၊မြန်မာက43ယောက်ရှိပြီးတော့သူတို့နောက်မှာဘယ်လာရုစ်နိုင်ငံက28ယောက်နဲ့တတိယအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနဲ့ဘယ်လာရုစ်နိုင်ငံတွေမှာ2020ခုနှစ်ကနေစတင်ပြီးသတင်းသမားတွေကိုတိတိတတ်တာဖိနှိပ်လာခဲ့တယ်လို့လည်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံသတင်းလွတ်လပ်ခွင့်ဟာအတော်ကလေးစူးစူးဝါးဝါးကျဆင်းနေတယ်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွင်းရေးမှူးဦးတိုးစောလက်ကအခုလိုပြောပါတယ်။
အခုအချိန်ကြီးကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးအဝါဆုံးအချိန်ကြီးပဲကြာတယ်။အဲ့မှာမမြင်ရတဲ့စီးရှိတယ်မကြော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှုတွေပိုချင်းချောက်တဲ့သတင်းသမားကိုသတင်းမလုတ်ရဲအောင်ချင်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါတယ်။သတင်းသမားတွေကိုဟိုအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေလိုမျိုးနှိမ့်ချနှိမ့်ချအပြစ်ပေးနိုင်တဲ့ဥပဒေနဲ့သတင်းမီဒီယာဥပဒေနဲ့မစွဲဘဲနဲ့ခုလိုမျိုးလုပ်နေတာတော့သူတည်းပြန်တော့သတင်းသမားတွေကိုသတင်းမလိုက်ရဲအောင်သတင်းမရေးရအောင်ဆုံးအောင်သားသမင်တကလောက်တယ်လို့ပဲယူဆပါရစေ။အဲဒါဆိုရသည်ညသောအဖြစ်တော့ဒီလူလူတွေရောတိုင်းရင်းသားတွေရောသူတို့အကျွမ်းမြင်တော့အကြောက်တရားနဲ့ဒီဟာကိုမလုပ်ဖို့ကြီးကြီးကျယ်ကျယ်အပြစ်ပေးတတ်တယ်။ဟို press freedom index ကိုအစီအမံစေတော့ကျွန်တော်တို့ကအခုကနိုင်ငံတရားနဲ့80မှာ153နေရာကိုရောက်နေတယ်။2020တုန်းကကျွန်တော်တို့139ပြန်တိုင်းနဲ့တော့မြင့်ပြီးတယ်။တိုင်းက140အဲ့တော့အဲ့ဒါတွေကိုအစီအမံဆိုရင်တော့ဟိုလောလောဆယ်မြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးအဝါဆုံးအခြေအနေရောက်နေတယ်လို့ပြောပြရတယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့ဖိနှိပ်မှုတွေအတော်ကလေးတိုးလာတာမို့သတင်းသမားတွေရက်တည်နိုင်ဖို့တော်တော်လေးခက်ခဲလာနေတာမှသတင်းဌာနတွေနဲ့သတင်းသမားအများစုကိုစစ်ကောင်စီဘက်ကပြစ်မှတ်ထားဖမ်းဆီးတာခံနေရတယ်လို့အမည်မဖော်လိုတဲ့သတင်းသမားတူကအခုလိုဝေဖန်ပြောဆိုပါတယ်
ဒီင်းသမားဖမ်းခံရတဲ့ရေတွက်က50 60တခါလေ90နာကတ်သွားတာ3နှစ်ဆက်တက်လောက်ရှိနေပြီ။ဆိုတော့ဒီကြားထဲမှာလူငင်းချမ်းသာခွင့်တော့ဘာလို့မှလွတ်တယ်ဆိုတော့ကတစ်ယောက်နှစ်ယောက်သုံးယောက်ဒါပေမဲ့ကြံဖမ်းတဲ့ဟာကလည်းလတိုင်းတော့မဟုတ်ပေမဲ့တစ်နှစ်လုံးမှကြီးလိုက်ရင်အနည်းဆုံး5ယောက်9ယောက်ဟိုတခါလေ10ယောက်လောက်ရှိတာပေါ့နော်။ဒီတရင်သမားကျင်းတောင်ထဲမှာတရင်တောင်ရေတွက်က30 40ကိုတော့မရောက်တော့ဘူးဒီ50အထက်မှာ50 60လောက်မှာရှိနေဒါ3နှစ်ရှိနေပြီဆိုတော့စင်ရင်ထဲမှာကိန်းကနန်ရဒါဟိုပေါ်ကိုပေါ်လွင်နေတာပေါ့ဟိုတရုတ်နိုင်ငံတော့ဟိုလူကြီးရောအချိုးစားရောသတင်းသမားကြီးတော့ဒီနိုင်ငံရဲ့အရွယ်စားလူကြီးရင်းခနဲ့တော့ဆိုသူကဖိတ်ဆုံးမှရှိတယ်ဒါပေမဲ့မြန်မာနိုင်ငံလူနိုင်ငံသတင်းသမားရှိလာထောင်ငန်းလောက်ရှိတဲ့နိုင်ငံမှာအခုလို50 60လောက်ထောင်နေရောက်နေဆိုရင်တော့ပုံပြီးတော့ဆိုးရွားတဲ့သဘောမျိုးကျွန်တော်တော့မြင်ပါ
ပြည်ရဲ့နှစ်မီလာရုံးကလည်းတပုံသတင်းတောက်ကိုဆိုင်စော်ထိုက်ကိုရခိုင်ပြည်နယ်စိုက်ကလုံးမုံတိုင်းမူခါနောက်ဆက်တွဲသတင်းများဖော်ပြမှုနဲ့စစ်ကောင်စီကထောင်တန်းအနှစ်20ချမှတ်ခဲ့ပြီးတော့ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းတောက်တဦးကိုနှစ်အရှည်ကြာဆုံးထောင်တန်းချမှတ်တာဖြစ်တယ်လို့ CPJ ကထောက်ပြထားပါဗျ။အဲ့ဒီနောက်ပိုင်းမှာလည်း Delta သတင်းဌာနနဲ့ရခိုင်သတင်းဌာနတခုဖြစ်တဲ့ Development Media Group DMG သတင်းဌာနတို့ကသတင်းသမားတွေကိုတရင်ရေးတော့လို့ဆိုပြီးတော့စစ်ကောင်စီကစစ်တိုက်ဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ10ရက်တုန်းကစုရမှတ်တမ်းရုပ်ရှင်ဒါရိုက်တာရှင်ဒီဝီကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားနှစ်ခုနဲ့စစ်ခုံရုံးကထောင်ဒဏ်တသက်တကျွန်းချခဲ့ပါတယ်။ပြင်သစ်အခြေစိုက်နေစည်းမချားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်းကြားအရာဆိုရင်စစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကြာဆင်းနေပြီးကမ္ဘာတစ်လွှားနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့်183နေရာမှာရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာ သတင်းမီဒီယာလုပ်ငန်းဟာအနေအကြီးမားတဲ့လုပ်ငန်းဖြစ်လာနေပြီးဖန်ဆီးထောင်ချတာနဲ့နှင်းပတ်နှိပ်ဆက်တက်ဖြတ်ခံရတဲ့အထိကြုံနေရတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာတရုတ်နိုင်ငံပြီးရင်သတင်းသမားတွေဒုတိယအများဆုံးဖန်ဆီးထောင်ချခံထားရတဲ့မြန်မာနိုင်ငံမှာဖန်ဆီးထိန်းသိမ်းခံထားရတဲ့သတင်းသမားအရေအတွက်အယောက်90ကျော်ရှိနေပါတယ်ရှင်။